မြန်မာနိုင်ငံကို300ကျော်လောက်ခဲ့တဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Virginia Campbell ကမြန်မာနိုင်ငံနဲ့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းကလေးငယ်တွေကိုထိရောက်စွာအကာအကွယ်ပေးဖို့သူ့ခီးစဉ်ပြီးတိုက်တွန်းလိုက်ပါတယ်။တိုက်ပွဲတွေဖြစ်ပေါ်နေတဲ့ကချင်ရှမ်းနယ်၊ခိုင်ပြည်နယ်တွေရှိကုလသမဂ္ဂတောရွက်ခွင့်ပေးဖို့လည်းသူကဖွင့်ကြားပါတယ်။ဒါပြင်ခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ဒုက္ခသည်9သိန်းလောက်ထပ်ပြရတဲ့ကိစ္စဟာစိုးရိမ်စရာကောင်းကြောင်းနဲ့ပိုပြီးစိုးရိမ်ရတာကဒီဒေသတွေမှာကုလသမဂ္ဂကတည်တည်ချာချာစောင့်မကြည့်နိုင်တာဖြစ်ကြောင်းအင်္ဂါနေ့ရန်ကုန်မှာပြုလုပ်တဲ့တရားစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာအနာဂတ်ရေးနဲ့သူဟာပုံမှန်နဲ့အပြည့်အစုံဆောင်ရှင်းလင်းခွင့်ရပြီမယ်။ကလေးစစ်သား၃ခုကိုပျော်ပျော်ချောင်းရပေးဖို့ပေးထားတဲ့ကိရိယာမြန်မာနိုင်ငံကဖြည့်ဆည်းရမှာလုံလောက်မှုမရှိကြောင်းမြန်မာစစ်တပ်အနေနဲ့ကလေးစစ်သားတွေကိုတပ်ကထောက်ခံပြုနေကြတဲ့စစ်တပ်ထောက်တာတောင်းခံရမှာတောက်ပြမှုနှေးကွေးကြောင်းသတင်းချက်နဲ့တောင်းခံရမြန်မာဒေသအတိအကျတွေနဲ့ထိန်းသိမ်းထားတဲ့ကလေးစစ်သားကြောင်းကုလသမဂ္ဂကမင်းမြန်ရင်မြန်မာစစ်တပ်ဘက်ကတုံ့ပြန်ဖြေကြားမှုဟာတစ်ခါတည်းမှာလာပေါင်းများစွာဒါမှမဟုတ်နှင်းနဲ့ချီကြမြင့်ခဲ့တယ်လို့လည်း Miss Campbell ကပြောကြားခဲ့ပါတယ်